ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့ကိုတင်လာတဲ့အစ္စလမ်စစ်သွေးကြွတွေနဲ့တိုက်ရတဲ့စစ်ပွဲတွေအဆုံးတန်နိုင်တော့မှဖြစ်တယ်လို့ဖိလစ်ပိုင်သမ္မတဒူတာတီးကပြောကြားလိုက်ပြီးမြို့ရဲ့90ရာခိုင်နှုန်းကိုအစိုးရတပ်တွေကထိန်းချုပ်ထားနိုင်နိုင်ပြီလို့ဖိလစ်ပိုင်အစိုးရကပြောပါတယ်ပင်ပန်းနွမ်းနေမှုတွေကြောင့်တပတ်လောက်အနားယူခဲ့ရကလူလူချင်းမှပြန်လည်ပေါ်လာတဲ့ဖိလစ်ပိုင်သမ္မတဒူတာတီးကစနေနေ့မှာအဲ့လိုပြောဆိုလိုက်ပေမဲ့ဂျပန်တွေကတော့အဲ့ဒီမြို့မှာအခိုင်အမာခြေကုပ်ယူရသေးဖြစ်ပါတယ်မော်ရိုင်းမီမျိုးကတိုက်ပွဲတွင်လူ300ကျော်တေဆုံးခဲ့ရပြီးအဲ့ဒီတည်းမှာ200ကျော်ကဆစ်သွေးကြွတွေဖြစ်ပါတယ်။ဂျန်လူတွေကတော့ဖိလစ်ပိုင်အစိုးရတပ်ဖွဲ့ဝင်တွေနဲ့အရသားတွေဖြစ်ကြပါတယ်။ဒီထဲမှာဒီလိုတိုက်ပွဲတွေကြောင့်ထောင်ထဲရှိတဲ့ဒေသခံတွေဟာအိုးအိမ်စွန့်ပြီးထွက်ပြေးနေကြရပါတယ်။ဒီတိုက်ပွဲကိုအခုတိုက်နေတာ3ဘတ်ကျော်ရှိလာပြီဖြစ်ပါတယ်။တိုက်ပွဲတွင်ဖိလစ်ပိုင်အစိုးပိုင်းတိုက်ပွဲတွေအတွင်းမှာဒီဖိလစ်ပိုင်အစိုးရတပ်ရဲ့မရင်းတပ်သား73ဦးတေဆုံးခဲ့ရပါတယ်။ဖိလစ်ပိုင်စစ်သွေးကြွတွေဟာမြို့ပေါ်ကဗလီအတော်များများမှာနေရာယူထားပြီးအရသားတွေကိုလူသားဒိုင်းတပ်ဖွဲ့အုံချနေတာဖြစ်ပါတယ်။ဒီမြို့ရဲ့တိုက်ပွဲတွေမှာဖိလစ်ပိုင်မရင်းတပ်အတွက်အမေရိကန်ကနည်းပညာကူညီပံ့ပိုးပေးနေပါတယ်။